ဘုံမကြီးကွန်ဒရိုလိုနေနဲ့ဒီခွဲထွက်ပြီးတဲ့နောက်မှာဘာဆက်လုပ်ဖို့ရှိပါသလဲခင်ဗျာကျွန်တော်တို့အခုထွက်လာတော့ပြောရမယ်ဆိုတော့အဲဘုမာကြံရှိတဲ့ကောင်းဆောင်တွေကိုလည်းအဲကျွန်တော်တို့တိုင်ပင်ဆွေးနွေးခြင်းလည်းကျွန်တော်တို့မပြုလုပ်ခဲ့ပါဘူးအဲတိုင်ပင်ဆွေးနွေးခြင်းမပြုလုပ်ဘူးဆိုတာကတို့စိတ်ဝင်စားလိမ့်မယ်လို့ကျွန်တော်တို့ကယုံကြည်တယ်လို့ထင်ပါတော့ကျွန်တော်တို့ဟ ော်နော်အခါတင်ညွတ်ပြောပြတော့လုံးမဲ့အောက်မှာကျွန်တော်တို့အဖြစ်မခံနိုင်ဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ရဲ့အလံတော်ကိုကျွန်တော်တို့ဆက်လက်လင်းထူပဲဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီလိုထွက်လာတယ်ပြီးရင်ကျွန်တော်တို့အာတိုင်းငန်းလုံးအတိုင်းအတာနဲ့ရောကျွန်တော်တို့ဒီသားတစ်ခုလုံးအနေနဲ့ရောကျွန်တော်တို့မပြီးဆုံးသေးတဲ့ဒီမော်ဂရီတိုက်ပွဲကိုကျွန်တော်တို့ဤတန်တာပေါင်းဆောင်နဲ့အကြံပြုနေတဲ့မဟာမေဖွဲ့စည်းတဲ့ပူပေါင်းပြီးတော့မှနာဖာစစ်အာဏာရှင်နဲ့လုံးဝချုပ်ငင်းသွားတဲ့အဖြစ်ကိုကိုယ်ဆက်လက်ပိုက်ပွဲဝင်သွားမယ်လို့ကျွန်တော်တို့ခံစားမှထားကြတယ်
။ဟုတ်ကဲ့တိုက်ပွဲဆက်လက်ပြီးဝင်သွားမယ်ဆိုတာကလက်နက်ကင်တိုက်ပြီးတိုက်မလားဒါမှမဟုတ်နိုင်ငံရေးနဲ့တိုက်ပွဲဝင်သွားမလားနော
်။ဟုတ်ကဲ့ပါကျွန်တော်တို့အဖွဲ့ရဲ့အဓိကအခန်းကဏ္ဍတော့ကျွန်တော်တို့လက်နက်ကင်တိုက်ပွဲအနေနဲ့ကျွန်တော်တို့ဝင်သွားမှာပဲဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကဒီမှာကျွန်တော်တို့ရလာလာဖအဖွဲ့အစည်းဆိုဘူးကလေးခုနှစ်ကနေပြီးတော့2009ခုနှစ်ကကာလအချိန်ကြီး73နှစ်ကာလလုံးလုံးပါပြီပြန်လာကျန်ဆိုးရမယ်အပေါ်မူလကျွန်တော်တို့သဘောတူထားခဲ့တဲ့နိုင်ငံရေးပြဿနာကိုကျွန်တော်တို့နိုင်ငံရေးလီလာနဲ့ပဲဖြေရှင်းမယ်ဆိုတဲ့သဘောတူမှုကိုကျွန်တော်တို့ရယူထားပြီးတော့မှာတကယ်တမ်းလက်တွေ့ဘဝမှာက73နှစ်လုံးလုံးမှာနိုင်ငံရေးသဘောခုံပေါ်မှာဒီစည်းစာနဲ့ကျွန်တော်တို့ရဲ့အမြင်တွေကျွန်တော်တို့ရဲ့တောင်းဆိုမှုတွေကျွန်တော်တို့ရဲ့ခံယူချက်တွေဒီမိုကရေစီသွန်းကားပြီးမဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လှုပ်ဆောင်ရမယ့်ဟာတွေကိုတစ်ချိန်တစ်ခါမှကျွန်တော်တို့လုံခြုံရေးလုံခြုံရေးလည်းမရှိခဲ့ဘူးအဲ့လိုဖြစ်တဲ့အချိန်ကျတော့ဒီစစ်အာဏာရှင်ဆိုရကိုကျွန်တော်တို့အဖွဲ့အနေနဲ့ကတော့ဒီလက်နက်ကင်ဒေါ်လာနဲ့နီလာမတပါအခြားနီလာမရှိဘူးဆိုတော့ကျွန်တော်တို့ဒီလိုခံယူရပါတယ်အဲ့တော့တခြားသောလက်နက်မကင်တဲ့ဒီအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ကနေပြီးတော့မှာသာမန်တလောက်အင်းဒီမျိုးမျိုးနဲ့ကျွန်တော်တို့ပံ့ပိုးပုံသွားမယ်လက်သွဲဆောင်ရွက်သွားမယ်ဆိုတဲ့အားကိုခံယူပါပ
ါဘုံမူကြီးပြောသောတာသောသောမဟာမိတ်တွေနဲ့လည်းဒီပူပေါင်းပြီးတိုက်ပွဲဝင်မယ်လို့သိရတယ်လေဘယ်မဟာမိတ်အဖွဲ့အစည်းတွေနဲ့ပူပေါင်းပြီးတိုက်ပွဲဝင်သွားမှာလဲ
ဟုတ်ကဲ့အခုဒီမှာပေါ့နော်အခုဒီမှာကျွန်တော်တို့ဒီမှာကြီးနေတဲ့လက်နက်ကန်အဖွဲ့အစည်းတွေမှာဆိုရင်ကျွန်တော်တို့ကအနိခဆုံးရှိနေတဲ့ KMPP တို့အနောက်ဘက်မှာကျွန်တော်တို့ဒီဘက်မှာရှိနေတဲ့ FAA လို့လည်းပဲဖြစ်ပါတယ်
။အခုမြန်မာစစ်ဆိုရလုပ်နေတဲ့အမျိုးသားညီလာခံအပေါ်မှာခွဲထွက်အဖွဲ့အနေနဲ့ဘယ်လိုသဘောထားရှိပါသလဲကနေ
။ဒီစစ်ဆိုရလည်းအကန့်နေပြီးတော့မှာကြီးမှုပြမနေတဲ့ညီလာခံကဒီအတိုက်ခံဒီနာစုတွေအားလုံးနဲ့ရောဒီအတိုက်ခံဒီနာစုတွေဖြစ်စေခြင်းနဲ့ဆန္ဒနဲ့လုံးဝမကန့်ညီပါဘူး။နောက်ထပ်တစ်ခုကျွန်တော်တို့ဒီတူလူစုတရားလုံးဝနေပြီးတော့မှာအပေါင်းစုနဲ့အပေါင်းစုမှုနဲ့လည်းဘာမှမဆက်ဆိုင်ဘူး။အဲ့တော့အခုဒီအမျိုးသားညီလာခံပြောမယ်ဆိုတော့အခုကျွန်တော်တို့ဒီမှာပါလာတဲ့ခေါင်းဆောင်တွေကျွန်တော်တို့ဒီဥက္ကဋ္ဌဖြစ်တဲ့ဥက္ကဋ္ဌကြီးဆောင်ကညီလာခံကိုဆက်လက်အခုဖြစ်ပါပဲအဲ့တော့ဒီညီလာခံကဒီစစ်ဆိုးရနေပြီးတော့မှသူ့ရဲ့စိတ်တိုက်သူ့ရဲ့အာဏာဒီမဲရေးအတွက်ဟောပါတော့ရေးဆွဲချိန်မုန်းထားတဲ့ဟောပါတော့မိတ္တာကနေလည်းသူကကြီးမှုပြင်းပါတဲ့အတွက်ကြောင့်ဒါဒီလိုလူထုအတွက်လည်းအကျိုးမရှိဘူး။နောက်ထပ်တစ်ခုကျွန်တော်တို့နိုင်ငံမှာဒီမိုကရေစီစနစ်ဆက်မှန်ပြီးတော့မှဝန်ကားလာမယ့်အကြောင်းတရားတွေလည်းကျွန်တော်တို့မတွေ့ရဘူး။ဒီညာလာခံအညီလာခံနေပြီးတော့မှဆက်မှတ်ထားတဲ့မျိုးတွေဟာဟောပါတော့တိုင်းပြည်မှာတည်ရှိနေတဲ့တိုင်းရင်းသားအချင်းချင်းသွေးပွဲစီနဲ့လိုရတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီအဖွဲ့အနေနဲ့ဒီအမျိုးသားညီလာခံကိုလုံးဝအယုံကြည်ပါဘူး
။ဟုတ်ကဲ့ခင်ဗျာဘုံမိုးကြီးအနေနဲ့ညီလာခံတက်နေတဲ့တိုင်းရင်းသားတွေကိုဗာပြောချင်ပါသေးတယ်ခင်ဗျာ။
ဘာပါလားဒီလာခါလာစီဆိုရနေပြီးတော့မှာဟိုအင်္ဂလိပ်ကတော့လောက်ထားတဲ့ဟိုပါတော့နော်ဒီသွေးခွဲအုပ်ချုပ်ရေးစနစ်ကိုဟိုပါတော့အကောင့်ဖယ်ဖို့နေတဲ့ဒီလာခါသာဖြစ်ပါတယ်ဥမာကျွန်တော်တို့ချမ်းပြည်နယ်မှာဆိုရင်ဟိုပါတော့နော်ဒီချမ်းပြည်နယ်ကိုဘဝတိုင်းရင်းသားကိုတချို့ပြေးလိုက်နောက်ထပ်ပြီးတော့မှာဘဝတိုင်းရင်းသားနောက်ပဲပလောင်တိုင်းရင်းသားကိုကန့်တိုင်းရင်းသားဓာနုကိုသတ်ပြီးတော့ဒီခွဲပြီးတော့မှာကိုပါအုပ်ချုပ်ခွင့်ရဒီသားတွေဒီပေးပါတယ်ဒါနဲ့တကယ်တမ်းသူပေးနေတဲ့ကိုပိုင်အုပ်စုခွင့်ရဒီသားဆိုတာအမိခံကိုပိုင်အုပ်စုခွင့်ရတာဖြစ်ပြီးတော့မှတကယ်အစ်အမန်ကိုပိုင်အုပ်စုခွင့်ရဒီသားလည်းမဟုတ်ဘူးဆိုတဲ့အချိန်ကျတော့ကျွန်တော်တို့ဒီမှာရှိနေတဲ့ညီတော်အညီကိုတိုင်းရင်းသားတွေအနေပြီးတော့မှအစိုးရရဲ့လက်အစားရကစားရကိုနားယောင်ပြီးတော့မှအချင်းချင်းပဋိပက္ခဖ ဖြစ်သွားတဲ့အဖြစ်မဖြစ်တော့ကိုထင်းထင်းကြဖို့ဆိုတော့ဒါပဲပြောချင်ပါတယ
်ကျွန်တော်တို့ရထားတဲ့သတင်းရတော့ဘုံမူကြီးတို့မနေ့ကရောက်လာတဲ့အဖွဲ့မှာအင်းအား90ကျော်လို့သိရပါတယ်လက်သတင်းသာရှင်းလင်းပွဲကျင်းပတဲ့အချိန်မှာခင်ဗျာကြံခဲ့တဲ့အင်းအားစုတွေကနောက်မှရှိသေးတယ်လို့သိရပါတယ်အဲ့အချိန်လေးနည်းနည်းရှင်းပြပေးပါလားခင်ဗျာ
ကျွန်တော်တို့အားလုံးဆက်လာတဲ့အင်းအားတော့တရားကြောပါတယ်ဒီမှာကျွန်တော်တို့တချို့အင်းအား90နဲ့50ယောက်ဒီဆက်ယောက်ရှိလာပြီလားမှာကြံရှိတဲ့အင်းအား90ကျော်ကတော့အခုကျွန်တော်တို့အဖွဲ့အစည်းရဲ့ရပ်တည်ရာဒေသဖြစ်တဲ့ဒေသတွေမှာကျွန်တော်တို့ရှိနေတဲ့ဟိုဘယ်နော်ဆက်မှုတွေအနေစီစဉ်ပြီးတော့မှကျွန်တော်တို့အဲ့ဒီမှာဒီဘက်ကိုပြန်ထိန်းချုပ်ဖို့အဲ့ဒီမှာရှိနေတဲ့အရာတွေကိုလိုက်လံတိုက်ခိုက်ဖို့နဲ့ပို့ဆိုတဲ့ဟာတွေလည်းကျွန်တော်တို့အဲ့မှာခြံထားတာတစ်ချို့ရှိပါတယ်